ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်မှာတိုးတက်မှုတွေမရှိသေးတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်အာဆီနာကပြောဆိုလိုက်ပြီးတိုင်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုယာယီစကန်တစ်ကိုပြောင်းရွှေ့ပေးဖို့စီစဉ်နေကြောင်းလည်းပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မာစိုးရွားနဲ့သဘောတူညီချက်လက်မှတ်ရေးထိုးခဲ့တာအပါအဝင်ကြိုးပမ်းမှုတွေရှိခဲ့ပေမဲ့လည်းအခုချိန်ထိထင်သာမြင်သာတိုးတက်မှုတွေမတွေ့ရတဲ့အကြောင်းနိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Amnesty International ဖွဲ့ရဲ့အတွင်းရေးမှူးချုပ်ဆလစ်ရှက်တီနဲ့ဒီကနေ့တွေ့ဆုံချိန်မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောဆိုလိုက်တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းကလူညိုရေးကိစ္စကဏ္ဍကိုစီးနင်းတက်ခဲ့တဲ့ ARS ဆွေးနွေးအုပ်စုကိုမြန်မာလူညိုရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာနောက်ဆက်တွဲလူ့ခွင့်ရေးချုပ်ဖောက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်အရေးတွေဟာ6သိန်းခွဲကျော်ရှိကြောင်းလည်းကုလသမဂ္ဂကပြောဆိုထားပါတယ်။မကြာခင်မုတ်တုံရသည့်နီကက်လာနေရနဲ့အမျှဖြစ်တယ်လို့နေထိုင်နေကြတဲ့ဒုက္ခသည်တွေဘေးရန်နဲ့ကျောင်းဝန်နိုင်ငံကြောင်းလဲတာဝန်ရှိသူတွေတတိပေးနေကြတာပါဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတော့ဒုက္ခသည်တွေအတွက်ယာယီစကန်တေဖြစ်တောင်ပိုင်းကမ်းရိုးတန်းကဘာရှာချာကျွန်းမှာစီစဉ်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်လက်တလုံးကျွန်းပေါ်မှာဒုက္ခသည်9000လောက်အတွက်ဆက်လုပ်ပြီးစီးနေပြီဖြစ်ကြောင်းလဲဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေက AFP သတင်းဌာနကိုပြောဆိုခဲ့ကြတာပါမြန်မာဆွေရရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချတိုင်းဝန်ကြီးဒေါက်တာဝင်းမြတ်ရေးဘင်္ဂလားဒေ့ရှ်နိုင်ငံကိုရှေ့သတင်းပတ်ထည်သွားဖို့ရှင်းနေကြမှာပဲဒုက္ခသည်တွေနေရပြန်ရေးအစီအစဉ်တွေတိုးတက်မှုမရှိသေးတဲ့အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအားမလိုအမရသဘောထားတွေထွက်ပေါ်လာတာလည်းဖြစ်ပါတယ်ကမ္ဘာကတွင်မှုချောင်းကိုဖီအန်နဲ့ဥဆောင်တဲ့ရခိုင်ပြည်နယ်ချန်ပေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုအကောင့်ထဲဖော်ရေးကော်မတီကိုဥဆောင်နေသူလည်းဖြစ်တဲ့ဒေါက်တာဝင်းမြတ်ကြီးကတော့ရှစ်သင်းဘတ်ပေါ်တူနေမှာစတင်မဲ့ခီးစဉ်အတွင်းဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေနဲ့လည်းတွေ့ဆုံလိမ့်မယ်လို့မျှော်လင့်ရပါတယ်